ချီလာမှာကျင်းပဝရှိတဲ့တတိယကျင်းမြောက်၂၁ရာစုပင်လုံပြည်တော်စုညဉ့်ဉန်းရေးညီလာခံကျင်းပနိုင်ရေးအပြည့်ရအဖွဲ့ရေးအစိုးရအဖွဲ့တက်မတော်နဲ့ညဉ့်ဉန်းရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေကြိုတင်ပြီးတော့ပြင်ဆင်နေကြပြီဖြစ်ပါတယ်။၂၁ရာစုပင်လုံညီလာခံမှာဆွေးနွေးမဲ့အကြောင်းအရာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုချမှတ်နိုင်ဖို့လည်းမပြည့်ပြသေးတဲ့သဘောတူညီချက်တွေအတွက်ဆက်လက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်။မြန်မာညဉ့်ဉန်းရေးဖော်ဆောင်နေမှုအလားအလာအခြေအနေတွေကိုမတ်စုမုံကစူးစီးပြီးတော့တင်ပြထားပါတယ်။
ဟုတ်ပါတယ်မြမငင်းညာရေးလုပ်ငန်းစဉ်ကိုဥဆောင်ဖော်ဆောင်နေသူဖြစ်တဲ့ပြည်တော်စုငင်းညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အဆိုပြုခဲ့တဲ့ဒီနေ့မကုန်ခင်ဒီဇင်ဘာလတဲ့၂၁ရာစုပင်လုံပြည်တော်စုငင်းညာရေးညီလာခံကျင်းပနိုင်ရေးအပါအဝင်မပြည့်ပြတ်သေးတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေလုပ်ငန်းလမ်းညွှန်တွေပြန်လည်တုံ့ပြန်ပြင်ဆင်ရေးကိစ္စနဲ့ဒါနဲ့၂၁ရာစုပင်လုံတတိယအကြိမ်ဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေကိုသတ်မှတ်ဖို့ကိစ္စတွေကိုငင်းညာရေးလုပ်ငန်းစဉ်မှာဥဆောင်နေသူတွေကအဓိကဆွေးနွေးနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကနေနိုဝင်ဘာလ20ရက်နေ့အထိနေပြည်တော်မျိုးသားပြန်လည်တင်ပြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာငြိမ်းချမ်းရေးဖြစ်စဉ်အတွက်အထောက်အကူဖြစ်မဲ့အလုပ်အဖွဲ့တွေညှိနှိုင်းစည်းဝေးကိုကျင်းပခဲ့ကြတာဖြစ်ပါတယ်ဒီစည်းဝေးမှာတော့တက်မတော်သားကိုယ်စားလှယ်တွေအစိုးရငြိမ်းချမ်းရေးအဖွဲ့နဲ့ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ EO အဖွဲ့နဲ့အတူနိုင်ငံရေးပါတီအစုအဖွဲ့တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်အဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့လာမယ့်ဒီဇင်ဘာလမှာကျင်းပမယ်တတိယကျင်း၂၁ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်မှုတွေကိုဆွေးနွေးကြတာဖြစ်ကြောင်းအပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တဲ့ PNLO ရဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးကထဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်၁၉ရက်နေ့ဒီနေ့ဒီကျင်းပနေတဲ့အစည်းအဝေးကတော့အလို့အဖွဲ့အစည်းအဝေးဖြစ်ပါတယ်အလို့အဖွဲ့ဆိုတာကတော့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်တုံ့တက်ပြင်ဆင်ရေးဆွဲတယ်လုပ်ငန်းလမ်းညွှန်တွေပြန်လည်တုံ့တက်ပြင်ဆင်ရေးဆွဲတယ်အလို့အဖွဲ့အစည်းအဝေးပါအဲ့တော့ဒီအစည်းအဝေးမှာအဓိကကျွန်တော်တို့ပြင်ဆင်တာကတော့လာမယ့်ဒီတတိယပင်လုံပါဝင်ကျန်တဲ့နိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်အောင်ပါလေအဲ့ဒါတွေပို့ပြီးတော့မှအဆင့်ပြေပြေချေချောင်းမွေးနဲ့ဆောင်ရွက်နိုင်မှုတက်ကိုပြင်ဆင်ကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဒုတိယပင်လုံမှာတော့မူပေါင်းတွေရေးဆွဲမှုတွေရပါလေအရင်ဆိုရလက်ထက်ကစပြီးရေးထားတဲ့မူပေါင်းတွေကျွန်တော်ရေးဆွဲခဲ့တာရှိတယ်အနောက်ပိုင်းမှာအဲ့ဒီမူပေါင်းတွေပြန်လည်ညှိနှိုင်းပြင်ဆင်တဲ့အခါမှာလည်းအပြည့်အစုံပြန်လည်ညှိနှိုင်းပြင်ဆင်နိုင်ခဲ့တာမျိုးမရှိခဲ့ဘူးအဲ့ဒီဒုတိယပင်လုံကျင်းပတဲ့ချိန်အကြောင်းမလို့ခုကျွန်တော်တို့ကတော့ဒီတတိယပင်လုံကျင်းပတဲ့အခါမှာတော့ပို့ပြီးတော့မှဆင်းရဲကြပါလေအဲ့ဒါကျင်းပနိုင်မှုတွေကြီးပြီးအရင်မူပေါင်းအဟောင်းတွေချိန်ခံပြီးတော့မှကျွန်တော်ပြန်ပြီးဆင်းရဲညှိနှိုင်းကြတာဖြစ်ပါတယ
်ဒါပြင် MCA တနိုင်ငံလုံးတိုင်းတာနဲ့တိခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစာချုပ်ပေါ်အခြေခံနဲ့၂၁ရာစုပင်လုံညီလာခံမှာနိုင်ငံရေးဆွေးနွေးကြမှာဖြစ်ပေမဲ့လို့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေအပါအဝင်ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်ကိုလည်းစ조사နေကြပါတယ်လို့ဥက္ကဋ္ဌမြင့်ထွန်းကပြောပါတယ
်၂၁ရာစုပင်လုံပထမဦးဆုံးကျင်းပခဲ့စဉ်တော့လက်မှတ်ထိုးတဲ့လူကမထိုးတဲ့လူကအားလုံးပါဝင်ပတ်သက်မှုရှိအားလုံးရဲ့ပိုင်ဆိုင်တဲ့ညီလာခံအနေနဲ့စပြုနေကျင်းပခဲ့တယ်အဲ့ဒီကာလတော့ကျွန်တော်တို့ကိုယ်စားလှယ်လို့မထားပဲနဲ့တယောက်သူများအနေနဲ့ပေါ့လေထိုးတဲ့လူရောမထိုးတဲ့လူရောအားလုံးပြတ်နိုင်အောင်တယောက်သူများဆိုတဲ့အခြေအနေနဲ့ဒီ၂၁ရာစုပင်လုံရဲ့ပထမအစည်းအဝေးကျွန်တော်ကျင်းပခဲ့ပါအခုဒုတိယပင်လုံပြီးတော့နောက်တစ်ခါကျွန်တော်လာမယ့်တတိယပင်လုံစသဖြင့်ဆက်ကျင်းပမယ့်ညီလာခံနေမှာတော့ဒီ NC ကိုလက်မှတ်ရေးထိုးတဲ့လူတွေလက်မှတ်ရေးထိုးနိုင်မှာပဲဒီညီလာခံမှာတက်ရောက်ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်တဲ့အခွင့်အရေးမျိုးရှိပါတယ်။ဒါဆိုရင် NC ရဲ့ပြဋ္ဌာန်းချက်အရကဒီမှာလာပြီးတော့ဆွေးနွေးမယ်၊ညှိနှိုင်းမယ်၊ထုတ်ဖြတ်မယ်ပေါ့လေ။အဓိကဥဆောင်ကျင်းပမယ်။အဲ့ဒီကဏ္ဍတွေကတော့ NC ကိုလက်မှတ်ထိုးမှပဲဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကလည်းဒီနိုင်ငံရေးဆွေးနွေးပွဲအစီအစဉ်မှာအားလုံးပါဝင်နိုင်ရေးတော့ဒါကျွန်တော်တို့အနည်းငယ်ဆုံးနဲ့တော့ကြိုးစားရမှာပေါ့။အစိုးရဘက်ကတော့ဒီဇင်ဘာမှာကျင်းပနိုင်ရေးဒါအစိုးပြုထားတယ်။အခုကျွန်တော်တို့ရေးဆွဲထားတဲ့မူပေါင်းရေးဆွဲမှုတွေပြည့်ပြတ်တယ်ဆိုရင်ကျန်တဲ့လုပ်ငန်းပိုင်းတွေပေါ့လေ။အပြင်ဆင်မှုတွေပြီးရဲဆိုလို့ရှိရင်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီကြားထဲမှာရှမ်းလူမျိုးလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲရပိုင်လူမျိုးလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေအစီအိုလက်မှတ်ရေးထိုးတာပြီးတော့မကျင်းပသေးတဲ့မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်တယ်ဆိုရင်တော့ဒီဇင်ဘာအတွင်းမှာကျင်းပနိုင်ရတော့ဖြစ်သွားနိုင်မှာပါ
။တစ်ဆက်သေးပါပဲရန်ကုန်မြို့က NRPC အမျိုးသားပြန်လည်တင်ပြရေးနဲ့ညီညာရေးဗဟိုဌာနမှာလည်းပြည်တော်စုအဆင့်တိခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMC ရဲ့အစည်းအဝေးတွေလည်းနိုဝင်ဘာလ20ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့ထိဇက်တိုက်ကျင်းပနေပါတယ်။ဒါအပြင်လာမယ့်ဒီဇင်ဘာလနဲ့ကျင်းပမယ့်တတိယအကြိမ်ပြည်လုံးညီလာခံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်စွာကျင်းပနိုင်ရေးလာမယ့်နိုဝင်ဘာလ22ရက်နေ့မှာတော့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအတွေ့အမှုအဖွဲ့ဝင်တွေညှိနှိုင်းဆွေးနွေးကြဖို့ရှိတယ်လို့ဒေါက်ဆန်းစုကြည်ပါဝင်မဲ့73ကြိမ်မြောက် UPDJC ရဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီအစည်းအဝေးလဲဇက်တိုက်ကျင်းပမှာဖြစ်ပြီးတတိယအကြိမ်21ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးအတွက်အဖွဲ့ပေါင်းစုံကနေဗတ်ပေါင်းစုံကပြင်ဆင်ဆောင်ရွက်နေကြကြောင်းပါရှင်